မ္မတဏ္ဍာလုံးကအခြေခံကြောင်းအားလုံးဒီကနေ့မေလ24ရက်နေ့ကစလို့ကြောင်းအပ်လက်ခံနေပါတယ်။ကြောင်းအပ်သူတွေရှိသလိုကြောင်းမဖဲနေတဲ့သူတွေလည်းအများအပြားရှိနေပါတယ်။ကိုကိယောဂာနဲ့ပြည်တွင်းနိုင်ငံရေးမတည်ငြိမ်မှုဒါတွေကိုဆိုရင်ပြီးတချို့မိဘတွေကသားသမီးတွေကိုအခုနှစ်တည်းကြောင်းမအပ်ဖို့ဆုံးဖြတ်ထားကြတာပါ။ဒီနေ့ကြောင်းဆပ်အပ်တဲ့အခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညိုဦးကဖော်ပြပါမယ်ခင်ဗျာ။
အနာသိအုပ်ချုပ်နေတဲ့စစ်ကောင်စီကအခြေခံညာအကြောင်းတွေကိုဂျွန်လ၁ရက်နေ့စဖွဲ့မယ်လို့ကြေညာရတဲ့အတူပဲဒီနေ့မေလ24ရက်နေ့မှာကျောင်းအမှုတွေကိုစတင်လက်ခံနေပါပြီ။အရင်ကဆိုရင်ပထမဆုံးကျောင်းအပ်တဲ့ညမှာကိုကျောင်းလူရှိမှကြိတ်တိုးနေခဲ့ပြီနဲ့ဒီကနေ့မှာတော့တနင်္ဂနွေအတိုင်းတာနဲ့ကိုကျောင်းလာအပ်သူတိတိကျကျနေနေတာတွေ့ရပါတယ်။ရန်ကုန်မြို့ကနာမည်ကြီးကျောင်းတွေမှာကိုလာအပ်သူကနေနေကြတာပါ။နေမျိုးတွေပါလဲကျောင်းအပ်သူမရှိတော့နေတဲ့ကျောင်းဒီလိုကြောင်းအနှံမှုအခြေအနေကိုစောင့်ကြည့်နေတဲ့ပြည်ထောင်စုတက္ကသိုလ်ကျောင်းသားများတမက္ကကဆိုင်းတော်လင်းကပြောပါတယ
်။တတိယပြည်ပေါ့နော်။ဟုတ်ပြီ။ August 10ရက်အဲကျောင်းကြီးမှာတော့အပ်တာတော့မတွေ့ဘူး။အပြီးနဲ့ကျွန်တော်ဒီနယ်ဆက်ကြီးကတော့မလိုက်ကြ။ဒီကျောင်းကိုအလုံးစုံဆင်ရပါတော့။ဆက်ရက်ဆက်ပေါ်ကကျောင်းတော်ကိုရှိနေပြီရှိတယ်။ဒါပေမဲ့သူတို့ဒီစစ်တပ်ကျောင်းလို့ဆိုတဲ့ကျောင်းကြီးမှာတော့ဒီစစ်တပ်ကတာဝန်ကြီးအပ်တာတော့တွေ့
။ COVID ကရောဂါကူးစက်မှုဆက်ရှိနေတယ်လို့ပဲလက်ရှိနိုင်ငံကြီးမတည်ငြိမ်မှုတွေနဲ့စစ်တပ်အုပ်ချုပ်နေတာကိုကောက်ွက်တဲ့အနေနဲ့ကျောင်းသားမိဘအများစုကခရီးတွေကိုလောလောဆယ်ကျောင်းမထဖို့ဆုံးဖြတ်တာဖြစ်တယ်လို့သူကဆိုပါတယ်။အခုနှစ်ကျောင်းမအပ်ဖို့ဆုံးဖြတ်ထားတဲ့ကျောင်းသားတယောက်ရဲ့မိခင်တူရဲ့အမြင်ကတော့
ဒီနေ့ပြန်မတက်ဘူးဆိုလို့ရှိရင်နောက်နှစ်ကျလို့ရှိရင်ကျောင်းထုတ်တာလားအဲ့လိုမျိုးပြောရတော့ဒီမိုကရေစီပြန်ရလို့ရှိရင်တော့ပြည်ထောင်ကသူတို့လုပ်တဲ့ဥပဒေကအကုန်လုံးပြည့်ပြည့်ပေါ့ပါပဲလေ။အဲ့ကြောင့်လို့ရှိရင်တော့အခုပြန်ရလို့ရပါပဲ။
ကျောင်းတွေမှာကိုဗစ်ရောဂါကာကွယ်ရေးတွေအားနေတာလက်ရှိနိုင်ငံအခြေအနေမတည်ငြိမ်သေးတာဒါတွေကိုမိဘတွေကစိုးရိမ်နေတဲ့အကြောင်းအခြေခံပညာရေးလှုပ်သားသမဂ္ဂမြန်မာရဲ့ဘူအလုံးမှုဆောင်ကော်မတီကတော့တက်ဆုလိုင်ကပြောပါတယ်ဆေးဥချုပ်ရေးအာဏာယူပြီးတဲ့နောက်ပိုင်းလုပ်ငန်းခွင်မဝင်မဲနဲ့ဆန္ဒပြနေတဲ့ကျောင်းဆရာတွေနေရာမှာဝန်ထမ်းအသစ်တွေအစားထိုးခန့်လိုက်ပြီးမြဲစာတင်ဖို့လုံလောက်တဲ့အင်အားရှိမှမဟုတ်တဲ့အကြောင်းသူကပြောပါတယ
်ရင်အာဏာမသိငယ်နေတာကြရကျွန်တော်ကဝန်ထမ်းငယ်ကမလုံလောက်ဘူးငကိုမလုံလောက်တာအောင်မှအစီအညာလုပ်လိုက်တဲ့အတွက်ပို့ပြီးတော့ရော့တော့အဲ့ဒီရောက်သွားတာကိုနောက်ထပ်အစားထိုးခေါ်တဲ့အခါမှာတောက်တဲ့သူတွေရှိလာရဆိုရင်တော့မှအလုံးမဟိုဆက်ရင်းကြီးရဲ့ဝန်ထမ်းငယ်ကိုရမှာမဟုတ်ဘူးပေါ့
ဒီခိုင်ဒီနယ်ထဲမှာတော့ဒေသလူမျိုးရေးအရာပိတ်ထားရတဲ့ကျောင်းပေါင်း200လောက်ကလွယ်လို့ကျန်တဲ့ကျောင်းပေါင်း3000ကျော်ကိုဖွင့်ဖို့စီစဉ်ထားပါတယ်ဂျွန်လ1ရက်ကျောင်းဖွင့်ဖို့အတွက်အဆင်သင့်ဖြစ်နေတဲ့ကျောင်းရခိုင်ပြည်နယ်ပညာရေးမှူးရုံးစီမံကြီးရာဒုတိယညွှန်ကြားရေးမှူးဒေါက်တာထွန်းထွန်းသိန်းကပြောပါတယ
်ဟိုကျောင်းဖွင့်နေဖို့မေ3ရက်နေ့ကနေနောက်ဆုံးဒီနေ့အထိကျောင်းတွေရောက်ရှိတဲ့ဇင်းတွေအနေနဲ့ပြောရမယ်ဆိုရင်ဆရာသမားတွေအားလုံးဟာအဲဆုံးလူလီပါရှိနေပြီသဘောဖြစ်ပါတယ်ကျွန်တော်တို့က
ဆုချွေကောင်စီပညာရေးဝန်ကြီးဌာနရဲ့ဒီရဲ့ပိုင်းအတွင်းထုတ်ပြန်ချက်အရဆိုရင်တော့မြန်မာတပြည်လုံးမှာအခြေခံပညာကျောင်းဆရာစုစုပေါင်း၄သိန်းခွဲကျော်ရှိပြီးတော့အလုံးမစင်မဲ့ဆန္ဒပြနေတဲ့ကျောင်းဆရာရည်အတွက်ကတော့၃သိန်း200ကျော်ရှိနေတာပါရခိုင်နှုန်းအရဆိုရင်အလုံးမစင်တဲ့ပညာရေးဝန်ထမ်းပြည်နယ်နဲ့တိုင်းအားလုံးပေါင်းလို့ရှိရင်28ရခိုင်နှုန်းရှိတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ